မနေ့ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်စာသားမှာဒေါ်ဆန်းစုကြည်ရဲ့နာမည်ကိုဖော်ပြဖို့တရုတ်နိုင်ငံကညှင်းဆိုခဲ့တဲ့အတွက်ကြေညာချက်မှာမပါဝင်ခဲ့ပေမဲ့အဓိကတောင်းဆိုချက်ကတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့နဲ့လွတ်လပ်ပြီးတရားမျှတမှုရှိဖို့ပဲလို့ဗြိတိန်နဲ့အမေရိကန်နိုင်ငံသံမတ်ကြီးတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကဆန္ဒခံဝင်တဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ဟာနေအိမ်အချင်းကြတဲ့ဒေါ်ဆန်းစုကြည်ကိုတိုက်ရိုက်ရင်ညွှန်းတာမပါပေမဲ့ဒေါ်ဆန်းစုကြည်နဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ဖို့တောင်းဆိုခဲ့တဲ့အရင်ဆုံးဖြတ်ချက်နဲ့ကြေညာချက်တွေကိုထပ်ပြီးအတည်ပြုတောင်းဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်ရှိအလှကျသဘာပတိဖြစ်တဲ့ဗြိတိန်သံအမတ်ကြီး Mr. John Soares က
Now the presidential statement we issued on the 11th of October mentions Aung San Suu Kyi twice.The importance of a genuine dialogue with her
မနေ့ကအော်တိုဝါလာကလူမျိုးကောင်စီတဘာပတိကြီးညာချက်မှာဒေါ်ဆန်းစုကြည်ရဲ့နာမည်ကိုနှစ်ခါဖော်ပြပြီးသူနဲ့အတူနိုင်ငံရေးအုပ်စုနဲ့လူမျိုးစုအားလုံးပါတဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးတရက်လုပ်ဖို့အရေးကြီးကြောင်းဖော်ပြထားပါတယ်။နိုဝင်ဘာ15ရက်မှာထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်မှာလည်းဒေါ်ဆန်းစုကြည်ကိုအမြန်ပြန်လွှတ်ပေးဖို့နဲ့ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့တောင်းဆိုခဲ့ပါတယ်လို့ Mr. Soares ကပြောသွားတာပါ။လာမယ့်ဆန္ဒခိုင်ဝဲဟာ၈ရက်၉ရက်တာကာလတို့အတွင်းကျင်းပတာဖြစ်ပြီးအကန့်အသတ်အချုပ်အခြေတွေများတဲ့အကြောင်းဖွဲ့စည်းပုံအခြေခံဥပဒေဟာလည်းလူလူကြားထဲမှာဆွေးနွေးငင်းခုန်တာမျိုးမရှိတဲ့အကြောင်းစန့်ကျင်သူတွေကိုလည်းကန့်သတ်ပြစ်နှိပ်ထားတဲ့အတွက်ဗြိတိန်နိုင်ငံနေနဲ့အထူးစိုးရိမ်မိကြောင်းလည်းသူကသတင်းတောက်တွေကိုပြောပါရယ်လွတ်လပ်ပြီးတရားမျှတတဲ့အခြေအနေမျိုးအခုချိန်ထိတခုမှမတွေ့ရသေးပါဘူးလို့လည်းဗြိတိန်သံမတ်ကြီးကပြောပါရယ်ဒါဟာဗြိတိန်ဆိုးရအတွက်အမှန်တကယ်စိုးရိမ်စရာပါလို့လည်းသူကပြောပါရယ်ရွေးကောက်ပွဲလုပ်ဖို့နှစ်နှစ်လိုသေးပေမဲ့ဒေါ်ဆန်းစုကြည်နဲ့တိုင်းသားနိုင်ငံရေးဖွဲ့စည်းတွေအားလုံးတင်ပြကြက်ပြအကန့်အသတ်မရှိပါဝင်ခွင့်ရရေးဟာမရှိမဖြစ်လိုအပ်ပါတယ်လို့လည်းလူကြွေးကောင်စီအလှည့်ကျသဘာဝတိဖြစ်တဲ့ဗြိတိန်သံမတ်ကြီးကပြောပါတယ်အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂသံမတ်ကြီး Mr. Zamir Khalisak ကတော့သတင်းတောက်တွေနဲ့တွေ့ရမှာကြေညာချက်မှာအဓိကအချက်နှစ်ရရှိတယ်လို့ပြောခဲ့ပါတယ
် One that is a demand by the Security Council that the authorities in Myanmar have to create credible processes
ဒီချက်ကမြန်မာအာဏာပိုင်တွေအနေနဲ့ဆန္ဒခိုင်ဝဲကိုယုံကြည်ရတဲ့လုပ်ငန်းစဉ်ဖြစ်ကျင်းပပေးရင်နိုင်ငံရေးလွတ်လပ်ခွင့်ရှိရေးတောင်းဆိုချက်ဖြစ်ပြီးအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားတွေနိုင်ငံရေးအဖွဲ့အစည်းတွေနဲ့မြန်မာစစ်အစိုးရကတွဲဆုံရေးဖြစ်တယ်လို့ပြောပါတယ်။နံပါတ်1အချက်ကတော့နိုင်ငံရေးအကျဉ်းသားအားလုံးပြန်လွှတ်ပေးလို့ဖြစ်တယ်လို့အမေရိကန်သံမတ်ကြီးကပြောသွားခဲ့ပါတယ်ခင်ဗျာ။